မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်တွေအခုနားဆင်နေရတာကတော့ VOA American အတံမဲဖြစ်ပါတယ်ဗိုလ်တူးနေ့မနက်ပိုင်းစီစဉ်တွေကိုလိုင်းတိုမီတာ32 kHz 6323ညာလိုင်းတိုမီတာ40 kHz 6433ညာလိုင်းတိုမီတာ50 kHz 5999နဲ့လိုင်းလမီတာ190 kHz 1505တို့ကနေဆက်ပြီးတင်ဆက်နေပါတယ်အခုထုတ်လွှင့်သွားမယ်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ကမ္ဘာမီဒီယာတွေကမြန်မာနဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာတို့ကိုနားဆင်ရမှာဖြစ်တယ်လို့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့ဒိုက်ရိုက်လေးလိုင်းအစီအစဉ်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ဒိုက်ရိုက်လေးလိုင်းအစီအစဉ်မှာတော့
လောက်တဲ့ခါကျတော့ဟိုကျွန်တော်ဆိုလိုတာကဟိုအထီးရောက်ကလည်းရှိကောင်းရှိမယ်မထီးရောက်သေးပဲနဲ့နေတာလည်းရှိကောင်းရှိပါမယ်ဆိုတာကအရင်က
ကမ္ဘာမှာမြန်မာရဲ့ရှင်ပြိုင်နိုင်စွမ်းဘလောက်ရှိတယ်လဲဆိုတာဆွေးနွေးထားတာကိုနားဆင်ကြရမှာပါအခုတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါနဲ့စပါမယ်။စက်တင်ဘာ9ရက်ထုတ် AWR Magazine မှာဆောင်ပါရှင်စီတူအောင်မြင့်ရေးသားတဲ့ Suji is round to support Tin Age by election decision ဂျာပြတ်ရွေးကောက်ဖို့မလုပ်ဖို့ဥတင်ရေးရဲ့ဆုံးဖြတ်ချက်ကိုဒေါအောင်ဆန်းစုကြည်ထောက်ခံတာမှားတယ်ဆိုတဲ့ဆောင်ပါကိုကောက်နှုတ်တင်ပြပေးပါမယ်။ဒီဂျာပြတ်ရွေးကောက်ပွဲကိုမိုးရသည့်ကုံဆုံးချိန်မှာလောက်ရမှာဖြစ်ပြီးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးကအကြောင်းမျိုးမျိုးပြပြီးမလုပ်ဖို့ဆုံးဖြတ်လိုက်တာကိုမအံ့ဩသင့်ပါဘူး။အံ့ဩစရာကဦးတင်ရေးအခုလိုဆုံးဖြတ်တာကိုရန်ကုန်မှာမကြေညာခင်နေပြည်တော်မှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးဒေါအောင်ဆန်းစုကြည်ကလည်းဒီလိုဆုံးဖြတ်တာကိုသဘောတူတဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်။NLD ကလည်းဒီရက်ပိုင်းမှာအလုပ်တွေများနေတဲ့အတွက်ဒီလိုဂျားဖြတ်ရွေးကောက်ပွဲမလုပ်တာကိုသဘောတူတယ်လို့ပြောခွင့်ရဥညံဝင်းကလည်းသတင်းဌာနတွေကိုပြောပါတယ်ဂျားဖြတ်ရွေးကောက်ပွဲမလုပ်ဖို့ဥတင်ရေးပေးတဲ့အကြောင်းပြချက်တွေကတော့အာဆီယံထိပ်သီးအစည်းအဝေးနဲ့တိုက်ဆိုင်နေလို့ကျပ်ငွေ1ဘီလီယံလောက်ကုန်ကျမှာမို့နဲ့နောက်ပြီးရွေးကောက်ပွဲမှာဘသူနိုင်နိုင်လွတ်တော်ထဲမှာမဲခွဲတဲ့အခါဘာထူးခြားမှုမှဖြစ်မှာမဟုတ်ဘူးလွတ်တော်ကြီးလည်းအလုပ်များနေတဲ့အမတ်300ဝင်းမပြိုင်ရင်ပါတီငယ်လေးတွေဖျက်ခံရနိုင်တယ်ဆိုတော့မခိုင်လုံတဲ့အကြောင်းပြချက်တွေပေးပါတယ်ဆောင်းမရှင်ကတော့နောင်နာကဲမှာလွတ်တော်တွင်မဲခွဲလို့မထူးရင်လွတ်လပ်နေရတဲ့အတွက်ဂျားဖြတ်ရွေးကောက်ပွဲမလုပ်ပဲပဲနေတော့မလားအာဆီယံထိပ်သီးအစည်းအဝေးရှိလို့အခုမလုပ်ရင်နောင်2015ရွေးကောက်ပွဲပါမလုပ်ဘူးဆိုရင်တော့ဘယ်နဲ့လုပ်မလဲအမတ်300မပြိုင်နိုင်တဲ့ပါတီငယ်ရိကိစ္စကိုလည်းရွေးကောက်ပွဲကော်မရှင်အနေနဲ့စိတ်ပူစရာအကြောင်းမရှိဘူးဥပဒေအရမပြိုင်နိုင်လို့ဖြတ်သိမ်းခံရတာဟာတဘာဝကြပြီးပါတီတွေလည်းစကားစစ်သွားမဲ့သဘောလည်းဖြစ်လို့ကောင်းတဲ့ကိစ္စပါလို့ဆောင်းမရှင်ကထောက်ပြဝေဖန်ပါတယ်နောက်ပြီးအခုလိုဂျားပြတ်ရွေးကောက်ပွဲမလုပ်တဲ့အတွက်2015ရွေးကောက်ပွဲကြရင်ဘယ်ပုံဘယ်နည်းနဲ့ချင်းပမဲနိုင်ငံတကာလေးလာသူတွေကိုလေးလာဆောင်ကြည့်ခွင့်ပြုမပြုဆိုတာတွေလည်းမသိနိုင်တော့ပါဘူးဒါအပြင် NLD နဲ့ပြီးခိုင်ပြိုးကိုပြည်သူလူထုထောက်ခံမှုဘလောက်ရှိတယ်မဲမတမာမှုတွေဘလောက်ဖြစ်နိုင်တယ်ဆိုတာတွေလည်းလေးလာခွင့်မရှိတော့ပါဘူးအကယ်၍အခုလွတ်တော်ကိုကြီးစိုးထားတဲ့ပြီးခိုင်ပြိုးကမမျှမတလုပ်ပြီး PR စနစ်ကိုတုံးတာဖွဲ့စည်းပုံကိုလိုတလောက်ပဲပြင်တာမျိုးတွေလှုပ်လာရင်လည်းရွေးကောက်ပွဲကိုတပိတ်မှောက်နိုင်တဲ့အခြေအနေ NLD မှာမရှိပါဘူးနောက်ပြီး2015ရွေးကောက်ပွဲမှာမဲမတမာမှုတွေကြုံမှကန့်ကွက်လို့လည်းတိတ်ပြီးအရာရောက်မှာမဟုတ်တဲ့အကြောင်းဝေဖန်ပါတယ်နောက်ဆုံးအနေနဲ့ကတော့ကမ္ဘာမှာရောအာဆီယံမှာပါမဲမတမာမှုတွေလုပ်ပြီးအာဏာယူသွားတဲ့ဥပမာတွေအများကြီးရှိပါတယ်။ဒါကြောင့်ဒေါအောင်ဆန်းစုကြည်နဲ့ NLD အနေနဲ့ဥတင်အေးရဲ့ဂျားပြတ်ရွေးကောက်ပွဲမလုပ်ဘူးဆိုတဲ့ဆုံးဖြတ်ချက်ကိုထောက်ခံတာမှားရွေးတဲ့ဆုံးဖြတ်ချက်ကြီးလို့သုံးသပ်သွားပါတယ်ခင်ဗျာ
။ဆက်လက်ပြီးတော့စက်တင်ဘာလ9ရက်ထုတ် Vice Online သတင်းက Burma's Heroin Addicts Are Plagued by Cheap Drugs and Conspiracy Theories ဈေးပေါ်တဲ့မူရစ်ဆေးတွေပူပေါင်းကြံစီမှုစွပ်စဲချက်တွေနဲ့မြန်မာပြည်ကဘိမ်းပြူဆွဲနေသူများဒုက္ခရောက်နေတဲ့အကြောင်းခေါင်းစဉ်နဲ့တိုင်လာစီယမ်ရေးသားထားတာကိုကောက်နှုတ်တင်ပြပါမယ်။ကချင်ပြည်နယ်ရဲ့မြို့တော်မြကြီးနားကမူရစ်ဆေးဆွဲသူများပြုပြင်ရေးစခန်းကကန်ချားဆိုတဲ့နာမည်လွှဲထားတဲ့ဆေးလာဖြတ်သူတဦးကိုမေးမြန်းတာနဲ့အစပြုထားပါဗျ။မြန်မာပြည်မြောက်ပိုင်းဒေသတွေမှာအလုပ်လက်မဲ့90ရာခိုင်နှုန်းနဲ့အထက်မှာရှိပြီးဆေးဆွဲနေသူကလည်းအဲ့ဒီနှုံနီးပါရှိပါတယ်။လူငယ်တွေမှာလုတ်ဆရာမရှိတဲ့အတွက်ဘိန်းဆွဲကုန်ကြတာလို့ဖော်ပြပါဗျ။မြန်မာပြည်မှာဆေးဆွဲမှုပြဿနာဟာအီရတ်မှာအကြမ်းဖက်မှုတွေလို့ဖြစ်နေတယ်လို့ပြောနေတာနဲ့တူနေပါတယ်။အခြေအနေတွေဘလောက်ဆိုးရွားနေတယ်ဆိုတာကိုမဖော်ပြနိုင်အောင်ပါပဲ။ကုလသမဂ္ဂမူရစ်ဆေးနဲ့ရာဇဝတ်မှုစန့်ကျင်ရေးရုံးရခန့်မှန်းချက်အရမြန်မာပြည်မှာဆေးဆွဲသူ3သိန်းလောက်ရှိပြီးတော့အများစုကကချင်နဲ့ရှမ်းပြည်နယ်အရှေ့မြောက်ပိုင်းဒေသတွေမှာပါ။ဘိန်းပြူထုတ်လွှင့်တဲ့နေရာဖြစ်တဲ့အတွက်ဈေးလည်းပေါ်ပြီးရဲနဲ့တာဝန်ရှိသူတွေကလည်းအေးမယူတဲ့အတွက်ငွေကျပ်2000လောက်သုံးပြီးတော့လွယ်လွယ်ကူကူဝယ်လို့ရနေပါတယ်။ဒါအပြင်ဆေးဖြတ်တဲ့နေရာကလည်းအလုံလောက်မရှိတဲ့အတွက်ဒေသကနေကိုအားကိုကိုပြီးတော့ဆေးဖြတ်ဖို့ကိုကူညီနေရပါတယ်။ဒါတွေအားလုံးကိုအစိုးရအနေနဲ့ကချင်တိုင်းရင်းသားလူနည်းစုတွေဆေးဆွဲအောင်လှုပ်ထားတယ်လို့သင်းအုပ်ဆရာတဦးကိုကိုးကားပြီးတော့ဖော်ပြပါတယ်။အဆုံးမှာတော့ဆေးဆွဲနေသူကန်ချာကမူရစ်ဆေးဈေးကြီးတဲ့ရန်ကုန်ကိုပြောင်းမယ်အကြောင်းဒါမှ သူမဝေနိုင်တော့မှာဖြစ်တဲ့အကြောင်းအဆုံးသတ်ထားပါတယ်ခင်ဗျာ
ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ကြကြရတာဖြစ်ပါတယ်အခုအလှည့်ကြတဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုတင်ပြပါမယ်။ဒေါ်လာလာတန်ကဂျော့ချ်ဂရိုးနဲ့အတူတင်ဆက်ထားတာပ
ါ။ဒီကနေ့မနေ့တင်ပြမယ် EDM အသုံးကတော့
To be paid peanuts
ဖြစ်ပါတယ်။စာလုံးပေါင်းက TO2BEB to be go PAYP ဆိုတဲ့ဝဟယကဆင်းသက်လာတဲ့ past tense ဖြစ်တဲ့အတိတ်ကိုပြတဲ့ PAID paid နဲ့တွဲပြီး to be paid ကလက်ခံရရှိတာကိုဆိုလိုတာဖြစ်ပါတယ် PEANUTS peanuts ကမြေပဲတွေဆိုတော့ squid clown ရဲ့ဓာတ်ရိုက်ဒီပဲကတော့မြေပဲတွေကိုလက်ခံရရှိတာပေါ့ idiom ဆိုတဲ့သဘောဒီပဲကလည်းရှင်းပါတယ်ရတာကလည်းမြေပဲတွေပဲဆိုတော့သိတံပိုးမရှိလာဘူးပေါ့ရှင်ဒါကြောင့် to be paid peanuts ကကျမတို့မြန်မာမှာနှစ်ပြားတပဲလို့တင်စားပြောတာမျိုးကိုဆိုလိုတာဖြစ်ပါတယ်တနည်းတော့မဖြစ်စလောက်သိကိုနေပြီးရတာမတနစနေလုံးနာကိုဆိုလိုပါတယ်အထူးသဖြင့်လစာရတဲ့နေရာမှာနေလုံးနာပေါ့ရှင်ဒီသုံးနဲ့ပတ်သက်လို့ George Crow ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Mary has a bachelor's degreeBut she's paid peanuts for her job. Her salary is very low.
Mary ha boy ya du phit par de. Da ba me tu lok ga tu ko pi da tait ko ne la de. Tu la sa ga le ayan me ne de de lo de be ya par de. Upma ko naw ta khaw na sin chi ja ya aw.
Mary has a bachelor's degree but she's paid peanuts for her job. Her salary is very low.
Phit sa lo.သိကိုနေပြီးရတာမတန်ဆနေလုံးနာကိုဘယ်လိုပြောမလဲ
to be paid peanuts
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းနဲ့ George Crow တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုဆက်လက်ပြီးနားဆင်ရမှာကတော့အင်္ဂါနေ့ညကဆွေးနွေးခဲ့တဲ့တိုက်ရိုက်လေလိုင်းအစီအစဉ်ဖြစ်ပါတယ်ထုတ်လုပ်သူမတ်စုမွန်နဲ့ကိုကျော်ကျော်သိန်းစီစဉ်တင်ဆက်ထားတာပ
ါမင်္ဂလာပါခင်ဗျာအင်ကာညတရရည်လိုင်းအစီအစဉ်ကကြိုးဆိုပါရယ်ကျွန်တော်တို့ဒီကနေ့ညဆွေးနွေးမယ့်အကြောင်းအရာကတော့ပြီးခဲ့တဲ့ရက်ပိုင်းတွင်ကပဲဒီကမ္ဘာစီးပွားရေးဖိုရမ်ပေါ့လေ World Economic Forum ကနေပြီးတော့တကမ္ဘာလုံးရှင်ပြိုင်နိုင်မှုစွမ်းရည်ဆိုင်ရာအစီအစဉ်ကစတဲ့ဆောင်ထွက်ပါတယ်အဲ့ဒီအစီအစဉ်မှာနိုင်ငံပေါင်း144နိုင်ငံရဲ့အခြေအနေအကြောင်းအရာမျိုးစုံပေါ်မှာခေါင်းစဉ်မျိုးစုံပေါ်မှာရှင်ပြိုင်နှိုင်စွမ်းအားတွေကိုပြုစုထားပါတယ်။အဲဒီ144နိုင်ငံထဲမှာမြန်မာနိုင်ငံကအဆင့်134ရှိတယ်လို့ World Economic Forum ကသတ်မှတ်ပါတယ်။ဆိုလိုတာကတော့မြန်မာနိုင်ငံရဲ့အောက်မှာ10နိုင်ငံပဲရှိတော့တဲ့သဘောပါပဲ။အခြေတော်ရှာဒေတာက Timor Leste ပြီးရင်တော့ဂျန်နက်နိုင်ငံအများစုကအာဖရိကနိုင်ငံတွေပါပဲမြန်မာနိုင်ငံရဲ့အောက်မှာရှိတာပေါ့လေ။မြန်မာနိုင်ငံကအဆင့်134ပါပြောရရင်တော့မြန်မာနိုင်ငံဟာအဖက်ဖက်မှာရှင်ပြိုင်နှိုင်စွမ်းအားနောက်ကျနေတယ်လို့ဆိုရမှာပါ။ဆိုတော့အဲ့ဒီလောက်ရှင်ပြိုင်နိုင်စွမ်းအားနိုင်နေတဲ့မြန်မာနိုင်ငံရှင်ပြိုင်နိုင်စွမ်းအားတွေပြန်တက်လာဖို့တခြားနိုင်ငံတွေနဲ့နိုင်ငံချင်းတူတူမျှမျှပြန်ပြီးတော့တူတင်ကိုတင်ရှင်နိုင်ဖို့နောက်ထပ်အချိန်ဘယ်လောက်ကြာကြာကျွန်တော်တို့မျိုးဆက်တွေဘယ်လောက်ကြာကြာမျိုးဆက်ဘယ်နှစ်ခုလောက်ထပ်ပြီးတော့အချိန်ယူအောင်မလဲအဲ့ဒီလိုရှင်ပြိုင်နိုင်ဖို့ရမှာလက်ရှိအရေးတကြီးပေါ့လေအလောတကြီးလုပ်ဖို့လိုအပ်တာတွေကဘာတွေလဲဒီနှစ်ချက်ကိုကျွန်တော်တို့အဓိကဆွေးနွေးမှာပါပြန်နိုင်ဆွေးနွေးပေးဖို့အတွက်ကျွန်တော်ပြည်တဲ့နိုင်ငံမှာနေထိုင်ပြီးတော့မြန်မာနိုင်ငံရေးစီးပွားရေးလူမှုရေးလေလံသုံးသပ်ချက်အဆောင်ပါတွေအတန်းလင်းထုတ်လွှင့်နေတဲ့ဇာဝူအောင်ခင်ကိုဖိတ်ခေါ်ထားပါတယ်ဒါအပြင်ဘဟုဖွံ့ဖြိုးတိုးတက်ရေးအင်စတီကျူကဥအောင်သူညီကိုဖိတ်ခေါ်ထားပါတယ်တခြားပါဝင်ဆွေးနွေးမဲ့ပြည်ရင်းပြပါကလူတွေလည်းရှိပါတယ်ဆိုပထမဦးဆုံးတော့ကျွန်တော်ဇာဝူအောင်ခင်နဲ့ဥအောင်သူညီတို့ရဲ့သဘောထားကိုကျွန်တော်တို့တော်တော်ရှင်နေအင်းဆုံးနားဆင်အောင်ပါဇာဝူအောင်ခင်ခင်ဗျာဇာဝူအောင်ခင်မသိမကြသေးခင်တုန်းကပဲဇူလိုင်လတည်းတုန်းကပေါ့လေဒီစင်ကာပူထုတ်အစီရင်ခံစာတစ်စောင်မှာ2010မှာထုတ်တဲ့အစီရင်ခံစာအဲ့ဒီမှာကြည့်ရင်မြန်မာနိုင်ငံရဲ့ရှင်ပြန်မှုစွမ်းရည်ဟာအာဆီယံ10နိုင်ငံမှာအောက်ဆုံးဆင့်ရောက်နေတယ်ဆိုပြီးတော့ဇာရေးထားပါတယ်လူဒူးစီရဲ့ဝင်ငွေအနှိမ်ဆုံးလူသားချင်းမြေတိုးတက်ဖွံ့ဖြိုးမှုအနှိမ်ဆုံးစသည်အဖြစ်ရေးထားပါတယ်ဆိုတော့2014ကမ္ဘာစီးပွားရေးဖိုရမ်ရဲ့အစီရင်ခံစာကဆရာအတွက်တော့တိတ်အံ့ဩစရာဖြစ်မယ်လို့မထင်ပါဘူးဆရာဟုတ်ပါလား
ဟုတ်ပါတယ်မြန်မာအနေနဲ့ပြိုင်ဆိုင်မှုစွမ်းရည်မရှိတာအခုမှမဟုတ်ပါဘူးကြာလာပါပြီဟိုနှစ်ပေါင်း50လောက်ရှိပြီပေါ့လေဒီဥစ္စာတဖြည်းဖြည်းကြာလာတာဆိုတော့အရင်က1900စစ်တပ်ကအာဏာသိမ်းတဲ့အချိန်တုန်းကတော့ဟိုအရှိတောင်အရှာမှာဟိုဒန်တူကြီးတို့ကျန်တဲ့နိုင်ငံလေးနဲ့ရှိတယ်ပေါ့လေအဲ့ဒီကနေအခုအနည်း50ကျတော့တာနောက်ဆုံးရောက်လာတာ
တော့အဓိကတာဝန်အရှိဆုံးကတော့ဒီကိစ္စမှာအုပ်ချုပ်တဲ့သူပေါ့လေ
ဟုတ်ကဲ့
အုပ်ချုပ်တဲ့သူရဲ့စွန့်ရည်အခြင်းအဲ့ဒါအရေးကြီးဆုံးပါပဲ
ဟုတ်ကဲ့ဆရာဦးအောင်သူငယ်အနေနဲ့ရောဘလို့မြင်ပါလဲခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့မြန်မာအစိုးရဘက်ကသူတို့ပြင်သင့်သလောက်လိုက်ပြင်တဲ့ဟာတွေရှိပါတယ်ဆိုတော့ပြီးခဲ့တဲ့ကာလတစ်ချောင်းမှာပေါ့နော်ဟိုကျွန်တော်တို့အတွေ့အကြုံရဟို global competitiveness report ဆိုတာထွက်လာတာရှိပါတယ်ဆိုတော့အဲ့အချိန်မှာမြန်မာပြည်ကတော်တော်လေးအောက်ကျနေတဲ့အနေထားပေါ့ဆိုတော့အဲ့ဒီအနေထားမှာကျတော့ဒီသမရယုံဝန်ကြီးဌာနတွေကစီးပွားခေါ်ပါတယ်သူတို့ဝန်ကြီးဌာနတွေပါလေအားလုံးပါပါတယ်ပါပြီးရခါကျတော့ကဲအခုတော့ကဘာဘောကဒီလိုဆုံးဖြတ်လိုက်တာရှိရဲ့အဲ့တော့ကျွန်တော်တို့ဘယ်လိုဝိုင်းပြင်ရမလဲဆိုတဲ့အားမျိုးတွေလုပ်ပါတယ်လုပ်တဲ့ခါကျတော့ဟိုကျွန်တော်ဆိုလိုတာကဟိုအထီးရောက်ကလည်းရှိကောင်းရှိမယ်မထီးရောက်သေးပဲနဲ့နေရာလည်းရှိကောင်းရှိပါမယ်ဆိုတာကအရင်အထက်ဆိုင်တော့အခုအစိုးရအရင်အထက်ပို့ပြီးတော့နားထောင်လာပါတယ်နားထောင်လာပြီးတော့အခုနိုင်ငံတကာကဒီလိုမျိုးသုံးသပ်ချက်တွေလောက်တာတွေနိုင်ငံတကာကဒီလိုဆုံးဖြတ်တဲ့အပေါ်မှာလည်းလိုက်ပြီးတော့ပြင်ဆင်နေတဲ့အနေထားတော့ရှိတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ပါကျွန်တော်တို့ပင်နယ်ဆွေးနွေးသူနှစ်ယောက်ဘက်ကိုပြန်လာပါမယ်အခုဆွေးနွေးမဲ့သူတွေကိုကျွန်တော်ဆက်ပြီးတော့ဖိတ်ခေါ်ပါရစေပထမဆုံးတူဦးကကျွန်တော်တို့မြန်မာနိုင်ငံမှာအခြေစိုက်ပြီးတော့တပြေပညာရေးဖောင်ဒေးရှင်းမှာ program တာဝန်ရှိသူအနေနဲ့တာဝန်လို့ဆောင်နေတဲ့ကိုကြည်မင်းဟန်ပါကိုကြည်မင်းဟန်မြန်မာနိုင်ငံရှင်ပြိုင်နိုင်ဖို့အတွက်ဘလောက်အချိန်ယူအောင်မယ်ထင်ပါသလဲအရေးတကြီးလို့ဖို့ဘာများရှိတယ်လို့ထင်ပါသလဲ
ဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ပေါ့နော်ဟိုကျွန်တော်နိုင်ငံကိုပတ်စုံတော်လုံးကနေပြီးတော့ဟိုဆက်ဆက်ဆက်ဆုံးရအောင်လို့ဟိုဒါတနေ့တည်းတည်းနဲ့လုပ်တာပေါ့နော်ဒီဘောင်းဒီရလုံးနဲ့တော့ကြော်လာပေါ့နော်အဲ့ကြတော့ကျွန်တော်တို့ကလည်းယူဆက်လူပဲပြောပြောဟိုဆက်လုပ်နေရတော့ဘယ်လိုမှမဖြစ်နိုင်ဘူးအနည်းဆုံးဘယ်လိုပဲဖြစ်ဖြစ်နေမျိုးသက်နဲ့ဆက်လာတော့ဟိုကျွန်တော်တို့ခုချက်ချင်းတကယ်ပြုနေကြောင်းလည်းမြင်လောက်တဲ့ဆင်တော့မလူသက်တော့ဆောင်းအောင်ပါတော့နော်အဲ့ကမှဘာဒီဒီတီလောက်တဲ့လောက်ဖို့လိုအပ်တယ်လို့ဟိုကျွန်တော်ဟိုနေတဲ့ကမှဟိုကျွန်တော်နေတာနှစ်ပိုင်းပေါ့နော်ဟိုနိုင်ငံတကာနဲ့ဒီဒီနေ့ဒီဖန်တဲ့နေရာကိုထွက်ပြီးကျိုင်းဖို့ခဲ့ဒီ2015နောက်ပိုင်းမှာဆိုရင်ကျွန်တော်တို့ဒီပြည်ပလာနေပြီးတော့ဟိုကုမ္ပဏီဒီမှာဂျင်းညွန်းနေတာအဲ့ဆာမှာကိုပြည်တွင်းနေနေဒီပါနဲ့ကိုနိုင်ငံနဲ့မှာအရင်ကျိုင်းနိုင်မှုကိုရင်တော့ကျွန်တော်တို့ဒုရမယ်အဲ့ဒါပြီးတော့မှလည်းကျွန်တော်တို့ကကိုပြည်တွင်းစီးပွားရေးလုပ်ငန်းရှင်တွေအပြည်ပလာကိုထွက်ပြီးတော့ကျိုင်းနိုင်မှုဆိုတော့ကျွန်တော်ဒုတိယအဆင့်ကိုပြန်စစ်ဆေးမယ်လို့ကျွန်တော်အလိုမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကြည်မင်းကျေးဇူးအများကြီးတင်ပါတယ်ဆရာဦးအောင်ခင်ဗျာကိုကြည်မင်းကမျိုးဆက်20တော့အနည်းဆုံးအချိန်ယူရမယ်လို့ပြောပါတယ်ဆရာသဘောတူပါလားဆရာဆရာရေးတဲ့စောင်းမမှာဆိုရင်ညီကုန်းချုပ်လေးမှာပါပါတယ်ကျွန်တော်မှတ်မိသလောက်အခွင့်ထူးခံပြီးတော့တစ်ဖက်သက်အနိုင်ကျင့်တဲ့ဒလိဒုံးဆန်ထွန်းကားတဲ့မြန်မာပြည်မှာတရားမျှတစွာပြိုင်ဆိုင်နိုင်ပါမလားဆိုတာစောင့်ကြည့်ဖို့ရှိပါတော့တယ်ဆိုပြီးတော့ဆရာပြောထားတာရှိပါတယ်မျိုးဆက်20နဲ့ရမယ်လို့ထင်ပါလားဆရာ
အဲဒီကဘာပေါ်မှာဒီပြိုင်ဆိုင်နိုင်မှုစွန့်ရင်ဆိုတာသူများနိုင်ငံတွေနဲ့ဒန်းတူရည်တူရှင်ပြိုင်နိုင်မှုစွန့်ရင်ဆိုတာတိုင်းသူပြည်သားတွေအရေးချင်းတွေရောအားလုံးတိုးတက်လာဖို့လို့တော့စီးပွားရေးပညာရေးအကုန်ပေါ့ဗျာဘယ်ဆုံးပေါ့အဲ့တော့ဒီဒီဥစ္စာတွေကတမိုင်းမှာရှိတယ်ဗျာဥပမာတွေရှိတယ်ဒီတကယ်တကယ်ဒီအုပ်ချုပ်တဲ့သူကတကယ်တကယ်စရောကူပါတကယ်လုပ်မလားမလုပ်ဘူးလားဆိုတဲ့အပေါ်မှာအများကြီးမူတည်တယ်ဥပမာကျွန်တော်ဒီဂျပန်ကိုကြည့်ဗျာ
ဟုတ်ကဲ့
ဂျပန်ကပြင်ဆိုင်နိုင်မှုအနောက်တိုင်းနိုင်ငံနဲ့ပထမဆုံးအရင်ဆုံးရှင်ပြိုင်တာအာရှမှာဂျပန်အစပြင်ဆိုင်တာအဲ့တော့ဂျပန်ကိုဒီကော်မိုဒိုပယ်ရီလာတဲ့အမေရိကန်ရေတပ်သင်းမောင်းနဲ့လာပြီးတော့တကားဖွင့်ပေးဖို့လာချင်းချောက်တဲ့အချိန်မှာ1953ခုနှစ်အဲ့တော့အဲ့ဒီ1952ခုနှစ်မှာအင်းဒုတိယအင်္ဂလိပ်ဗမာစစ်ပွဲဖြစ်ပြီးတော့ဗမာပြည်ကအောက်ဗမာပြည်အင်္ဂလိပ်အောက်ကိုရောက်သွားပြီအဲ့တော့အဲ့ဒီအချိန်မှာကော်မိုဒိုပယ်ရီကလာပြီးတော့ဂျပန်ကိုလာပြီးတော့တကားဖွင့်ပေးဖို့ပြောပြီးပြန်သွားတော့ပြန်တော့ဂျပန်သိတယ်သူတို့ဒီတိုင်းဆက်နေရင်တော့ဒုက္ခရောက်မယ်ဆိုတော့သိတော့ဂျပန်ကဒီရှိုးကွန်ဒီဗိုလ်ချုပ်အုပ်ချုပ်တဲ့စနစ်ကိုဖျက်ချတာပေါ့ဗျာ
ဟုတ်ကဲ့
ဖျက်ချပြီးတော့ဒီမေဂျီပြုပြင်ရေးလုပ်တာအဲ့တော့ကွန်မိုဒိုပယ်ရီပြန်သွားတဲ့အချိန်မှာဗိုလ်ချုပ်အုပ်ချုပ်တဲ့စနစ်ကို15နှစ်အတွင်းမှာဖျက်ချပြလိုက်တယ်1986ခုနှစ်မှာမေဂျီပြည်ပြန်တင်ပြီးသူတို့ပြုပြင်ပြန်လုပ်တာပေါ့အဲ့တော့အဲ့ဒီကနေစပြီးတော့တခါ1885ပေါ့ဗမာပြည်တပြည်လုံးအင်္ဂလိပ်လက်ထဲကျသွားတဲ့အချိန်မှာဂျပန်ကပြုရင်းတွေတော်တော်ပြီးနေပြီအဲ့တော့ဒီစစ်ဘုလူတန်းစားကိုလည်းဆာမူရိုင်းလူတန်းစားကိုဖြုတ်ပြစ်တာလည်းစစ်ဘုကဖြုတ်ပြစ်တာပဲ
ဟုတ်ကဲ့
အဲ့တော့ကက်ဘိနက်စနစ် political party စနစ် civil service နဲ့1885မှာဂျပန်ကအများကြီးရှိနေပြီအဲ့တော့ဒုတိယကမ္ဘာစစ်ဖြစ်တဲ့အချိန်ကဟိုဒုတိယအင်္ဂလိပ်မြန်မာစစ်ပွဲဖြစ်တဲ့အချိန်ကစပြီးတော့33နှစ်ကြာတဲ့အချိန်မှာ ဗမာနိုင်ငံအင်္ဂလိပ်လက်ကိုလုံးဝရောက်သွားတယ်။ဘာလို့လဲဆိုတော့ဗမာမင်းကအာဏာယူနေတာဟုတ်ရ။ဗမာပြည်ကဗမာမင်းဆိုတာအာဏာယူတာဟာဒါသူ့ရဲ့ဒါအဓိကပဲ။အခုလည်းပဲအနည်း90အာဏာယူပြီးမှမနေ့တနေ့ကမှပြန်ပြီးတော့အကြံပေးအဖွဲ့တွေပိုင်းနဲ့ပြန်လှုပ်တာဆိုတော့ပြန်လှုပ်တာအခုမှဟိုမနေ့တနေ့ကမှစလှုပ်တယ်ဆိုတော့ဘာဖြစ်မှမသိဘူးပေါ့ဗျာ
။
သူတို့လှုပ်တာကြံဖန်ပြီးတော့ပြုတ်ပြင်းလုံနေတဲ့အစီအမံရှိတယ်။တကယ် basic ကအဲ့ဒီကုနာတို့ကမပြောင်းလဲနိုင်တာပဲတကယ်အာနာယူတဲ့ဗမာရဲ့စိတ်ဓာတ်ကအဲ့ဒီဥစ္စာမပြောင်းမချင်းအုပ်ချုပ်တဲ့လူမှတိုင်းပြည်ကတိုင်းသူပြည်သားတွေကဘယ်တော့မှပွင့်လင်းလာမှာမဟုတ်ဘူ
းဟုတ်ကဲ့ဆရာကိုဆရာကိုဦးအောင်သူညင်းခင်ဗျာဆရာပြောတော့တဲ့အထက်မှာလည်းပါရတယ်ဂျပန်မှာဘယ်လိုလုပ်ခဲ့တယ်ဆိုတော့ကျွန်တော်ကဆရာပြောရင်းနဲ့စဉ်းစားမိတာပါလဲဆိုတော့မြန်မာနိုင်ငံကအခုကဟိုတော်တော်လေးနောက်ကျပြီမှပြည်ပြင်ပြောင်းလဲရေးလုပ်တယ်မြန်မာနိုင်ငံရဲ့ရှေ့မှာဒေတာတွေမှာပဲဖြစ်ဖြစ်ကမ္ဘာမှာပဲဖြစ်ဖြစ်တခြားပြည်ပြင်ပြောင်းလဲရေးလုပ်တဲ့နိုင်ငံတွေအများကြီးရှိခဲ့ပြီးသွားပြီဆိုတော့အဲ့ဒီနိုင်ငံတွေလို့မှားခဲ့တဲ့မှားတွေအဲ့နိုင်ငံတွေအတွေ့အကြုံတွေယူပြီးတော့မြန်မာနိုင်ငံကတကယ်လုပ်မယ်ဆိုရင်ဒီထက်ပိုပြီးတော့မြန်မြန်ဆိုတော့ပါဆိုသူများတွေက20ကြာမဲ့ကိစ္စကိုမြန်မာနိုင်ငံက10နှစ်လောက်နဲ့အချိန်ယူပြီးတော့ထောက်ဝက်ချိုးပေါ်လုပ်နိုင်မယ်အချိန်ဒီမရှိဘူးလောက်ဥပမာသူညအဲ့လိုမျိုးလုပ်ဖို့လားလားရှိနိုင်ရလား
ဟုတ်ကဲ့ဟိုကျွန်တော်ပြောချင်တာတော့လေအားကောင်းချက်တွေလည်းရှိပါတယ်ဆိုတော့ကျွန်တော်ကနောက်မှလာတဲ့လူဆိုတော့သူများစီကသင်္ကားစာဘောင်းစုံရနိုင်တာပေါ့ဗျာဆိုတော့အဲ့ဒီအထားမှာကျွန်တော်တို့ဘက်ကသူများတွေမှားတာလဲသင်္ကားစာယူနိုင်ပါတယ်မှန်တာလဲသင်္ကားစာယူနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့ရဲ့ဘဝအခြေအနေကတော့ဘာဖြစ်နေလဲဆိုတော့ကျွန်တော်တို့ကိုနိုင်မှာကအားနေချက်ရှိနေပါတယ်အထူးသဖြင့်တော့ဒီအခုဘယူရိုကရေစီလို့ခေါ်တဲ့အစိုးရဝန်ထမ်းတွေကြားထဲမှာရှိတဲ့သူတို့ရဲ့အရေးအစွေးလဲဆိုင်ပါတယ်ဆိုတော့နောက်တစ်ခုကကျတော့သူတို့ရဲ့စွမ်းဆောင်နိုင်မှုပေါ့ဗျာဆိုတော့ဒီဥစ္စာဟိုဟာပြဿနာရှိတဲ့ခါကျတော့ပြင်ဆင်ရေးမှာလဲကျွန်တော်တို့တော့အချိန်ယူအောင်မလို့ထင်ပါတယ
်ဟုတ်ကဲ့ပါသူကြီးကျွန်တော်တခါတည်းဆွနေမဲ့လူတွေထပ်ပြီးတော့ဖိတ်ခေါ်ကြပါတယ်ဒီတခါကျွန်တော်ဆွနေမဲ့လူ2ယောက်ကိုစက်တိုက်ဖိတ်ခေါ်ပါမယ်ကျွန်တော်တို့ပြနေဆွနေသူတွေအနေနဲ့အဲ့ဒီပုံမှာပြန်ပြီးဆွနေပေးဖို့နှာထောင်ပေးပါခင်ဗျာပထမတစ်ယောက်ကပြည်တွင်းကပါပဲ Beta Institute ပညာရေးနဲ့ပတ်သက်ပြီးတော့လုပ်နေတဲ့ Institute ကDirector ကိုဇေယျဦးပါကိုဇေယျဦးဘလို့ထင်ပါတယ်လဲရှင်ပြိုင်နိုင်ဖို့ရာအချိန်ဘလောက် music business ကြာပါဦးမလဲအရေးကြီးဘာလုပ်ဖို့လိုပါတယ်လဲကိုဇေယျဦးအမြင်ပြောပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာအခုကျွန်တော်ပြောရမယ်ဆိုတော့နှစ်ပိုင်းပါเนาะဒီရေရှည်နဲ့ရေတိုနဲ့ပေါ့ရေတိုပိုင်းမှာကျတော့ကျွန်တော်တို့မှာရှိပီးသားဆွဲဟိုရှိပီးသားအရင်းမြစ်တွေရှိတယ်ခင်ဗျာဒီရှိပီးသားအရင်းမြစ်တွေကိုကျွန်တော်တို့မှန်မှန်ကန်ကန်စနစ်တကျအသုံးချနိုင်မယ်ဆိုရင်ဘက်တလုံးမှာကျွန်တော်တို့တချို့ကိစ္စတွေကိုကျွန်တော်တို့ရှင်းရှင်းပြသဖြစ်နိုင်မယ်လို့ထင်ပါတယ်ဥပမာဟိုဒီမှာကျွန်တော်တို့နိုင်ငံမှာဆိုရင်မြန်မာနိုင်ငံသားတွေပဲတကယ်ပညာတက်နေတဲ့လူသားအရင်းမြစ်တွေရှိတယ်လူတွေကအခုဆိုရင်နိုင်ငံသားတွေမှာဆွတ်ပြီးတော့မှဆိုဒီမှာဒီတဲမှာတကယ်တမ်းအခွင့်အလမ်းအပြည့်စုံမရနိုင်တဲ့အခါကျတော့နိုင်ငံသားထွက်ပြီးတော့မှအလုပ်လုပ်နေရတယ်ပုံမတော်လုံတဲ့အခြေအနေတွေပေါ့နော်ရှောက်ခွေနေရတဲ့အခြေအနေတွေမှာဒီဟာတွေကကျွန်တော်တို့နိုင်ငံအတွက်ဆုံးရှုံးသွားတဲ့အရင်းအမြစ်တွေပါပဲအဲ့တော့ဒီလိုမျိုးအရင်းအမြစ်တွေကိုကျွန်တော်တို့ကစက်ခုရှိကြဒါလူသားအရင်းအမြစ်ကိုကျွန်တော်တို့ရှိပီးသားယူသားအရင်းအမြစ်ကိုလည်းကျွန်တော်တို့အသုံးချလို့ရတယ်လို့ရှိပီးသားတဘာဝအရင်းအမြစ်တွေကိုကျွန်တော်တို့အသုံးချလို့ရတယ
်ဟုတ်ကဲ့
ဒါတွေကိုကျွန်တော်တို့ကလူကန်နဲ့စီမံခန့်ခွဲမှုနဲ့အသုံးချနိုင်မယ်ဆိုရင်တချို့ပြဿနာတွေကိုကျွန်တော်တို့ကနည်းနည်းကျော်လွှားနိုင်မယ်လို့ထင်ပါတယ်ဒါတစ်ချက်ပေါ့နော
်ဟုတ်ကဲ့
နောက်တစ်ခုကပြည်တွင်းမှာရှိနေတဲ့အချင်းချင်းပေါ့ဒီလက်နက်တိုင်ပြည်ပခါတွေရှိမယ်နော်နောက်တစ်ခုနိုင်ငံပြည်ပခါတွေရှိမယ်ဒီပြည်ပခါတွေကလည်းပဲကျွန်တော်တို့အတွင်းမှာဒီပုံမှာဆိုကျွန်တော်တို့အားလုံးကအရှိတမျဝေချင်းအရင်းလူသားအုံလုံးကစိုက်ထုတ်သုံးဆွဲနေရခြင်းကကျွန်တော်တို့ဖွံ့ဖြိုးရေးလုပ်ဖို့အတွက်အများကြီးဆုံးရှုံးစေပါတယ
်ဟုတ်ကဲ
့အဲ့တော့လက်ရှိမှာကျွန်တော်တို့ကငြိမ်းချမ်းချစ်တင်ကိုအရင်ဆုံးအကောင့်ထဲဖွင့်နိုင်ခြင်းရလည်းပဲတဖက်မှာခုနကကြောတဲ့ကဘာလုံးဆိုင်ရာရှင်းပြနိုင်မှုကအများကြီးထောက်ပံ့ဖြစ်တယ်ဖြစ်နိုင်လိမ့်မယ်လို့ထင်ပါတယ်မနော
်ဟုတ်ကဲ့ပါ
ဒါတစ်ခုပေါ့ဒီကုကကျွန်တော်တို့စီမားကဒီအခြေခံအဆောက်အုံတွေအများကြီးတွေ့ပါသေးတယ်ဒီအခြေခံအဆောက်အုံတွေကလည်းပဲလက်ရှိမှာကဒီရေရှိမှာတိဆောက်ယူရမယ့်ဟာရှိလို့ရေတုပ်ပိုင်းမှာကျွန်တော်တို့လုပ်ယူလို့ရနိုင်တဲ့အရာတွေလည်းရှိတယ်ဒါတွေကိုလည်းမှန်ကန်တဲ့ချိန်မှန်ကန်မှုနဲ့လုပ်နိုင်ရင်ဒါရေတုပ်ပိုင်းမှာပေါ့ကျွန်တော်တို့ရနိုင်မယ်လို့ထင်ပါတယ
်ဟုတ်ကဲ့
နောက်တစ်ခုကတော့အကျင့်ပြတ်ချမှတ်မှုတွေပေါ့နော်ဒီကျင့်ကြံချစားမှုတွေရလဲပဲဒီနေ့ကဆိုတော့ဒီဝန်ထမ်းဘီရိုကရေစီရန်ရားတွေအတွင်းမှာနှစ်ပေါင်းများစွာအမြင့်တွေလာတဲ့ဒီဟာတွေကလည်းကျွန်တော်တို့တစ်ဖက်ကဒီရှင်းပြနိုင်စွမ်းတွေအတွက်အသာအဆီးဖြစ်စီရတယ်ဒါကတော့ကျွန်တော်တို့လက်ရှိရေတိုပိုင်းမှာဖြစ်စီတဲ့အကြောင်းအရာတွေပေါ့နော
်ဟုတ်ကဲ့ပါခင်ဗျာ
ဒီရှင်းမှာကျွန်တော်တို့ဒီဘက်ရှင်းပြနိုင်မှုစွမ်းရင်မှာကျွန်တော်တို့တွေ့ရှိရတာကဘာတွေ့ရလဲဆိုရင် sensitivity ထွန်းနိုင်မှုပေါ့နော
်ဟုတ်ကဲ့ innovation
ကျွန်တော်စီမှာကဒီလိုမျိုးပေါ့ဖြစ်နိုင်ဖို့ဆိုရင်ကျွန်တော်တို့မှာအကြီးကဒီကနေစပြီးမှပြသခဲ့တဲ့ပညာရေးစနစ်ပေါ့အဲ့တော့ဒီပညာရေးစနစ်ကိုကျွန်တော်တို့ရေရှည်မှာအတိတ်ကပြန်ပြီးတော့မှပြောမယ်ဆိုရင်ကျွန်တော်မျိုးဆက်တစ်တင်မှာကျွန်တော်တို့ရင်ဆိုင်ကြုံတွေ့ခဲ့ရတဲ့ဖြတ်တန်းခဲ့ရတဲ့ဒီလိုမျိုးပေါ့နော်စနစ်တင်နဲ့မဟုတ်ဖဲနဲ့တကယ်နိုင်ငံကအစ်မပညာရေးစနစ်မျိုးတွေကို ကျွန်တော်အခုရိယာနဲ့ဆော်ဗီဖောင်ဒေးရှင်းချခြင်းအဖြစ်ရရှိမှာတော့ကျွန်တော်ဒါရှင်းရှင်းသွန်းနိုင်နေမှာလို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကိုစီယောဟုတ်ကဲ့ကိုစီယောဦးကျွန်တော်ဟိုနည်းနည်းလေးဖြတ်လိုက်ပြပါစီကိုစီယောဦးပြောတာအဓိကနှစ်ချက်ကျွန်တော်တွေ့ပါတယ်ဒီ innovation ပေါ့လေဒီထိုးတွင်းတီထွင်ကျန်စမှုပိုင်းတခါပညာရေးနဲ့လေ့ကျင့်မှုပိုင်းဒီကဏ္ဍကဒီကဏ္ဍနှစ်ခုကအခု World Economic Forum ကသုံးသပ်တဲ့အစီအစဉ်ခန်းစာထဲမှာကဏ္ဍ12ခုရှိတဲ့ထဲမှာအဓိကကဏ္ဍနှစ်ခုပါပါတယ်ဆိုတော့ဒီကဏ္ဍနှစ်ခုမှာဆိုရင်မြန်မာနိုင်ငံကပြောရရင်144နိုင်ငံထဲမှာဟို120ကျော်130ကျော်140စသည်အဖြင့်ဟိုတော်တော်နှိမ့်တဲ့အခြေအနေမှာကိုရှိနေပါတယ်ဆိုတော့ကျွန်တော်နောက်တစ်ယောက်ကိုမဖြစ်ဖို့ခေါ်ခင်ဒီမှာဆရာဦးအောင်ခင်သုံးသက်ချက်လေးနည်းနည်းလောက်ကြားချင်ပါတယ်ဆရာမြန်မာအင်ဒီဂျင်ထိုင်းနိုင်ငံကအာရှပစိဖိတ်ဒေတာကရှင်မင်းနေဇွန်ကကောင်းတဲ့နိုင်ငံတွေထဲမှာပါပါတယ်မြန်မာကထိုင်းလောက်ကိုမှီဖို့တော့အချိန်ဘယ်လောက်ကြာအောင်မလဲဆရာ
အဲထိုင်းကအရင်တော့ဗမာနဲ့ဒီစေဆိုးကမတက်ခင်ကဗမာနဲ့အတူတူပဲဗျာ
ဟုတ်ကဲ့
ဆိုတော့အခုတော့ထိုင်းကတော့အများကြီးရောဟိုအများကြီးပါသွားပြီပေါ့ဗျာအရင်တော့ထိုင်းကလူတွေကဟိုကျွန်တော်တို့ခေတ္တကဒီထိုင်းကလူတွေကအင်္ဂလိပ်စကားကောင်းအောင်ပြောတာဗမာကပြောတတ်တယ်အခုဗမာကမပြောတာကိုထိုင်းကပြောတတ်တယ်ဗျာ
ဟုတ်ကဲ့ဆို
တော့ထိုင်းကအဆောက်အအုံရပါဗျာအခုအရှိတောင်အရှမှာမော်တော်ကားအင်ဒပ်စထရီဆိုထိုင်းဖြစ်နေပြီ
ဟုတ်ကဲ့
အဲအဲ့တော့ဗမာဖြစ်ရမယ့်နေရာမှာထိုင်းကဖြစ်သွားတာဘယ်လားဒီအုတ်ချုပ်တဲ့လူတွေရဲ့အရေးချင်းမရှိလို့ညံပြင်းမှုကြောင့်ပေါ့ဗျာ
ဟုတ်ကဲ့ဦးအောင်သူငယ်ရောဦးအောင်သူငယ်ကိုယ်တိုင်ထိုင်းမှာလည်းအချိန်ကြာစွာနေတယ်ပညာသင်တယ်ကိုယ်ကိုယ်တိုင်လည်းစတင်ကြတယ်ကျွန်တော်တို့ထိုင်းကိုမှီနိုင်ပါဦးမလားဦးအောင်သူငယ
်ဟုတ်ကဲ့ကျွန်တော်ထင်တော့နောက်ထပ်အချိန်ကျွန်တော်တို့ဒီ1 decade လောက်တော့ယူရမယ်လို့တော့ထင်ပါတယ်ဆိုတော့အထူးသဖြင့်တော့ကျွန်တော်တို့နောက်ထပ် music တစ်ဆက်လောက်တော့အချင်းယူအောင်မယ်အနေထားတော့ရှိတယ်လို့မြင်ပါတယ်အထူးသဖြင့်ကျွန်တော်ပြောချင်တာတော့ပညာရေးစနစ်နဲ
့
ကျွန်တော်တို့ရဲ့အုပ်ချုပ်ရေးစနစ်ပြင်ပြောင်းလဲမှုတွေကတော်တော်လိုတယ်လို့ထင်ပါတယ
်ဟုတ်ကဲ့ဒီနှစ်ချက်စလုံးကလည်းပဲခုနကကျွန်တော်ပြောခဲ့တဲ့ကဏ္ဍ12ခုထဲမှာအင်မတန်နှိမ့်ချနေတဲ့အချက်တွေထဲမှာပါပါတယ်ခုနကကျွန်တော်တို့အစပိုင်းကပြောခဲ့တဲ့ကမ္ဘာစီးပွားရေးဖိုရမ်ရဲ့ကဏ္ဍ12ရဲ့သုံးသပ်ချက်မှာတချို့ကဏ္ဍတွေမှာမြန်မာပြည်ကတခြားနိုင်ငံတွေနဲ့နည်းနည်းလေးတာတာကျွန်တော်တွေ့ရပါတယ်ကဏ္ဍအသေးလေးတွေမှာပေါ့လေဥပမာ140နိုင်ငံထဲမှာအဆင့်90တို့80တို့60တို့အဲ့လိုမျိုးရှိတာတွေ့ရပါတယ်အဲ့ဒီထက်မှကျွန်တော်စိတ်အဝင်စားဆုံးတစ်ချက်ကတော့ဒီကဏ္ဍကြီးခုနှစ် Labor Market Efficiency ပေါ့လေသူကအလို့သမားဈေးကွက်နဲ့ပတ်သက်ပြီးတော့စွမ်းဆောင်ရည်လို့ပဲပြောကြပါဆိုအဲ့ဒီမှာဆိုရင်ဒီမြန်မာနိုင်ငံရဲ့လူသားထုအင်အားမှာအမျိုးသမီးအရေအတွက်နဲ့အမျိုးသားအရေအတွက်မှာတန်းတူနှီးပါပါပဲအမျိုးသားတယောက်မှာအမျိုးသမီးက0.93ရောက်ဆိုအဲ့ဒီမှာနိုင်ငံ144နိုင်ငံထဲမှာမြန်မာနိုင်ငံက19နိုင်ငံအဆင့်မှာရှိပါတယ်တဲ့ဒီအဆင့်ကတော့တော်တော်လေးကိုကောင်းတယ်လို့ပြောရမှာပါဆိုတာကိုပြောကြရတဲ့ပဲဒီနေ့ဒီနေ့မှာဒီကုန်းချုပ်ပါတယ်နောက်တစ်ပတ်ပြန်ဆုံကြပါမယ်ခင်ဗျာအားလုံးကိုကျေးဇူးတင်ပါတယ်
တိုင်းရိုက်လေလိုင်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ် VOA American အသံကနေဒီကနေ့ညနေထုတ်လွှင့်မဲ့ဗုဒ္ဓဘူးနဲ့ညနေခင်းအစီအစဉ်တွေကိုတော့ညနေ6နာရီခွဲကနေ8နာရီအထိလိုင်းဒိုမီတာ16925တို့ကနေတင်ဆက်သွားမှာဖြစ်ပါတယ
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
သမနာဘရာကိုဘာမဟာသူအစိုးရအဖွဲ့ပထမတက်တန်းအစောပိုင်းကာလမှာကတည်းကအာရှပစိဖိတ်ဒေသဆိုင်ရာပေါ်လစီကိုပြန်လည်ချေငွေရှာညှိပြီးအရှင်မြင့်ပူးပေါင်းဆောင်ရွက်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာလည်းပစိဖိတ်သမုဒ္ဒရာနဲ့ထိစပ်နေတဲ့တိုင်းပြည်တစ်ခုဖြစ်တာနဲ့အညီအာရှပစိဖိတ်ဒေသအတွင်းဖြစ်ပေါ်နေတဲ့ကိစ္စရပ်တွေရဲ့အကျိုးသက်ရောက်မှုကိုဓာတ်ရိုက်ထိတွေ့ခံစားနေရတဲ့တိုင်းပြည်ဖြစ်တာကြောင့်ဒီမဟာဗျူဟာတစ်ကိုချမှတ်ဖို့ဖြစ်လာခဲ့တာပါအမေရိကန်ပြည်ထောင်စုဟာလည်းကုန်သွယ်မှုပြုတဲ့တန်းပြေတစ်ခုဖြစ်တာကြောင့်အာရှတိုက်တည်ငြိမ်ပြီးကြီးပွားတိုးတက်မှုအပေါ်အမေရိကန်ကမိခိုအားထားနေတာဖြစ်ပါတယ်မကြုံစဖူးထုခဲစွာတရုတ်နိုင်ငံတိုးတက်ဖွံ့ဖြိုးလာတာမြန်မာနိုင်ငံမှာသမိုင်းဝင်ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတာမြောက်ကိုရီးယားကနျူကလ িয়ার လက်နက်တည်ဆောက်နိုင်ဖို့ကြိုးပမ်းနေတာတောင်တရုတ်ပင်လယ်ပြင်အတွင်းတင်းမာမှုတွေဖြစ်ပေါ်နေတာစတဲ့ဗက်ဆုံဖြစ်ထွန်းမှုတွေအာရှတိုက်အတွင်းမှာအများအပြားဖြစ်ပေါ်နေပါတယ်လို့အရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရတ်ဆဲကပြောပါတယ်။ဒါကြောင့်လဲဒေသတွင်းတည်ငြိမ်မှုရှိရေးအတွက်အာဆီယံနဲ့ APEC စတဲ့အဖွဲ့အစည်းတွေမှာကျွန်ုပ်တို့အနေနဲ့ရင်းနှီးမြှုပ်နှံပြီးကူညီလှုပ်ဆောင်ပေးတာဟာအကောင်းဆုံးနည်းလမ်းဖြစ်ပါတယ်။စည်းမျဉ်းစည်းကမ်းတွေကိုအခြေခံတဲ့စနစ်ဟာတိုးတက်ဖွံ့ဖြိုးဖို့အတွက်အခြေခံကြတဲ့အချက်ဖြစ်တာကြောင့်လဲဒေတာရင်းအဖွဲ့အစည်းတည်ဆောက်မှုတွေနဲ့စီမံခန့်ခွဲမှုတွေမြင့်မားလာရေးအတွက်အာဆီယံနိုင်ငံတကာအတိုင်းအဝိုင်းစတာတွေနဲ့အမေရိကန်ပြည်ထောင်စုကပူးပေါင်းဆောင်ရွက်နေပါတယ်။ဥပမာအဖြစ်လိုက်နာဆောင်ရွက်ရမယ့်ကျင့်ဝတ်သိက္ခာတွေကိုချမှတ်ပြဋ္ဌာန်းထားခြင်းအဖြစ်တင်းမာမှုတွေကိုရှော့ချနိုင်ုံနဲ့မကဘဲအငင်းပွားဝယ်ရာကိစ္စတွေကိုလည်းထိန်းချုပ်နိုင်မှာဖြစ်ပါတယ်။အင်အားတောင့်တင်းတဲ့အဖွဲ့အစည်းတွေကအားကောင်းတဲ့တပ်ဖွဲ့တွေကိုထိန်းချုပ်နိုင်ပါတယ်။အဲ့ဒီတပ်ဖွဲ့တွေဟာနေ့စဉ်ကိုရင်ဆိုင်နေရတဲ့အကြောင်းအရာတွေဖြစ်နိုင်တယ်လို့နိုင်ငံတကာနိုင်ငံရေးဇက်ခုံမှာအချင်းချင်းဖိအားပေးလှုပ်ဆောင်တာမျိုးလည်းဖြစ်နိုင်ပါတယ်။ဒ တကယ်တော့ရေရှည်မှာအပြုသဘောဆောင်တဲ့ဖိအားပေးလှုပ်ဆောင်မှုနီလဟာအဖွဲ့အစည်းတွေအင်အားတောင့်တင်းလာအောင်ဆောင်ရွက်မှဖြစ်နိုင်မယ်ဆိုတာကိုအာဆီယံအဖွဲ့အနေနဲ့ပြသပြီးဖြစ်ပါတယ်လို့လက်ထောက်နိုင်ငံကြီးဝန်ကြီးရက်ဆာကပြောပါတယ်။အချိန်ကာလကြာလာတာနဲ့အမျှအင်အားတောင့်တင်းတဲ့အဖွဲ့အစည်းတွေကအဖွဲ့ဝင်နိုင်ငံတွေပေါ်ဩဇာတက်ရောက်မှုရှိနိုင်ပြီးအငင်းပွားပွဲကိစ္စတွေကိုငြင်းကြမ်းတဲ့နီလနဲ့အပြေရှာကြဖို့စီယုံပြောဆိုပြီးပြည်ပခါတွေကိုဖြစ်ရှင်းနိုင်မှာဖြစ်ပါတယ်။အဖွဲ့ဝင်နိုင်ငံတွေအချင်းချင်းဖိအားပေးလှုပ်ဆောင်ပြီးအကျိုးရှိတဲ့ရလဒ်တွေထွက်ပေါ်လာတာကိုတဘာဝပတ်ဝန်းကျင်ကုန်သွယ်ရေးနဲ့လူခွင့်ရေးဆိုင်ရာကိစ္စရပ်တွေမှာတွေ့ခဲ့ကြရပြီးဖြစ်ပါတယ်လို့လက်ထောက်နိုင်ငံကြီးဝန်ကြီးကပြောပါတယ်။ဒီနီလန်ကအမြဲတမ်းအလုပ်ဖြစ်တာမျိုးမဟုတ်ပေမဲ့အောင်မြင်မှုရဖို့အဓိကကြတဲ့ကဏ္ဍမှာရှိပါတယ်လို့လက်ထောက်နိုင်ငံကြီးဝန်ကြီးရက်ဆာကပြောပါတယ်။မတင်မပဲပေါ်ပေါက်လာနေတဲ့ပြဿနာတွေကိုရှောင်ရှားနိုင်မယ်ဆိုရင်အာရှပစိဖိတ်ဒေသအနေနဲ့အကန့်အသတ်မရှိဖွံ့ဖြိုးတိုးတက်နိုင်ပါတယ်။အဖွဲ့အစည်းတွေအင်အားတောင့်တင်းခြင်းဟာအငင်းပွားပွဲကိစ္စရပ်တွေကိုဖြည့်ရှင်းမှုအတွက်အသုံးဝင်တာတွေမဟုတ်ပဲကုန်သွယ်ရေးဆိုင်ရာအတားအဆီးတွေလျှော့ကြရေးနဲ့အခြေခံလူအခွင့်အရေးတွေကိုအကာအကွယ်ပေးရေးအတွက်လည်းအဓိကတော့ချက်ဖြစ်ပါတယ်အမေရိကန်ပြည်ထောင်စုဟာပစိဖိတ်ဒေသအတွင်းအင်အားကြီးတဲ့နိုင်ငံဖြစ်တဲ့အပြင်ဒေသတွင်းအဖွဲ့အစည်းအများအပြားရဲ့အဖွဲ့ဝင်လည်းဖြစ်တဲ့အတွက်အာရှပစိဖိတ်ဒေသအတွင်းကအဖွဲ့အစည်းတွေအင်အားပုံမတောင့်တင်းလာရေးအတွက်အတတ်နိုင်ဆုံးအစွမ်းကုန်ကူညီလှုံ့ဆော်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်။ VOA အမေရိကန်တန်ကနေဒီကနေ့ဗုဒ္ဓဘူးနေ့မနက်ခင်းအစီအစဉ်တွေကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19 41တို့ကနေပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ခုတော့ကြံနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုမဆုမြတ်မုံကကြေညာပေးပါမယ
်မြန်မာနိုင်ငံရဲ့ဆက်ဖက်ဆက်ဆံရေးကိုကန့်သတ်ထားတဲ့ဥပဒေမူကြမ်းတရက်ကိုအင်္ဂါနေ့ကအမေရိကန်အောက်လွှတ်တော်အာရှပစိဖိတ်ဆိုင်ရာနိုင်ငံသားရေးဆက်ကော်မတီမှဆွေးနွေးခဲ့ပါတယ်ဥပဒေကြမ်းထဲမှာမြန်မာအစိုးရအနေနဲ့စစ်တပ်ကိုအယက်သားအုပ်ချုပ်မှုအောက်မှထားဖို့မြန်မာစစ်တပ်ကကျူးလွန်တဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုအသေးချာကင်တွယ်ဖြေရှင်းဖို့မြောက်ကိုရီးယားနဲ့စစ်ရေးဆက်ဆံမှုဖျက်တောက်ဖို့ဆိုတာတွေပါဝင်တယ်လို့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့တိုင်းရင်းသားတွေနဲ့ဒန်းတူရီတူငြိမ်းချမ်းရေးတည်ဆောက်မှုကိစ္စရပ်တွေကိုဆောင်ရွက်သွားဖို့တိုက်တွန်းထားပါတယ်ဒီလိုအခြေအနေတွေဖြစ်မလာဘဲနဲ့တော့မြန်မာစစ်တပ်နဲ့ဆက်ဆံရေးမလုပ်ဖို့ဒီစစ်တပ်ကိုအကူအညီတွေမပေးဖို့အတွက်ဥပဒေကြမ်းကကန့်သတ်ထားတယ်လို့ဒီဥပဒေကြမ်းဦးဆောင်တင်သွင်းသူနိုင်ငံသားရဲရဆက်ကော်မတီဥက္ကဋ္ဌကဒီကြားနာပွဲမှာပြောကြားခဲ့ပါတယ်အစ္စလာမစ်စတိတ်အစ္စလာမ်စစ်သွေးကြွအာတွေကိုဒီအမေရိကန်ကဘလို့နှိမ်နှင်းမယ်ဆိုတဲ့မဟာဗျူဟာကိုသမ္မတဘရက်အိုဘားမားကဒီဗုဒ္ဓဟူးနေ့ညကြရင်ရုပ်မြင်သံကြားပေါ်ကနေမိန့်ခွန်းပြောကြားရှင်းပြမှာဖြစ်ပါတယ်ဒီစစ်သွေးကြွတွေရဲ့အန်ဒီယန်နဲ့Islamic State Islam အစွန်းရောက်တွေအင်အားညှော်နေသွားစီဖို့နဲ့သူတို့ကိုဖြိုခွင်းနှိမ်နှင်းသွားဖို့တမရကအစီအစဉ်တွေကိုပြောပြမှာဖြစ်တယ်လို့ပြောခွင့်ရသူကပြောပါတယ်။အင်္ဂါနေ့တုန်းကတော့တမရအိုဘားမားကဒီသူ့ရဲ့အစီအစဉ်တွေကိုအထက်လွှတ်တော်နဲ့အောက်လွှတ်တော်ကဒီမိုကရက်နဲ့ရီပဘလစ်ကန်အမတ်ခေါင်းဆောင်တွေကိုတွေ့ဆုံရှင်းပြခဲ့ပါတယ်။ယူကရိန်းနိုင်ငံပေါ်ဆန့်ကျင်တဲ့လုပ်ရက်တွေပြုမှုဆောင်ရွက်ခဲ့တဲ့အတွက်ရုရှားနိုင်ငံပေါ်အရေးယူပိတ်ဆို့မှုတွေပိုပြီးကြကြပြတ်ပြတ်လုပ်ဖို့အတွက်နောက်ဆုံးအဆင့်ပြင်ဆင်မှုတွေလုပ်နေပြီလို့အမေရိကန်ပြည်ထောင်စုကပြောလိုက်ချိန်မှာပဲဒီယူကရိန်းပြဿနာကိုငြိမ်းချမ်းစွာအပြေရှားဖို့တန်တိတ်ထန်ချထားတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားခဲ့ပါတယ်။လေထဲမှာပြန်တန်းနေစဉ်မှာယူကရိန်းနိုင်ငံအရှေ့ပိုင်းပြတ်ကျခဲ့တဲ့မလေးရှားလေကြောင်းလိုင်းရဲ့ MH17 လေယာဉ်ပြတ်ကျခဲ့မှုနဲ့ပတ်သက်တဲ့ကနဦးအစီရင်ခံစာထဲမှာလေယာဉ်ကိုအင်ပတန်မှအချိန်ပြင်းပြင်းနဲ့အရာဝတ္ထုတော်တော်များများထိမှန်ဖောက်ထွင်းပြကြခဲ့တာဖြစ်တယ်လို့ပြောထားပါတယ်။တခါအနောက်အာဖရိကမှာတော့အီဘိုလာကြောင့်သေဆုံးတဲ့သူဟာဒီ၄ရက်အတွင်းမှာ200ရှိခဲ့ပြီးတော့အခုသေဆုံးသူစုစုပေါင်း2296ယောက်ရှိပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါရရှင်
။ဗော်ဒူးနေမနက်ဖန်နိုင်ငံကသတင်းအချင်းချုပ်ကိုမတ်စုမြတ်မွန်ကြေညာခဲ့တာဖြစ်ပါတယ်။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကဦးဆန်မိုးဝေဖြစ်ပြီးအင်ဂျင်နီယာကတော့ Zenap Adult Rockman ဖြစ်ပါတယ်။ဗိုလ်ဒူးနေမနက်မနက်6နာရီနဲ့9နာရီအထိအစီအစဉ်တွေကိုအတန်လွှင့်ခဲ့တာဖြစ်ပါတယ်။တရော့တရှင်နဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.